ကရင်ပြည်နယ်မြဝတီခရိုင်တဲကကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မဟာ6နယ်မြေဖြစ်တဲ့လေးကေကော်နဲ့အနီးတဝိုက်ကဒေသတွေမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်4နာရီလောက်ခန့်ကစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီကနေ့ညနေပိုင်းအထိတိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်ဘက်ကမြဝတီခရိုင်ပါဝင်ကောက်ွေးမြို့နယ်ထဲမှာပါလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေကတောင်ကနန်နီဘာအထိရှိလာနေပြီဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကြောင်း VOA မြန်မာပိုင်းသတင်းတောက်မရေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ KNU တပ်တွေဖြစ်တဲ့တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်ရင်း18တပ်ရင်း29တပ်မ6စစ်ကြောင်းကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဗဟိုတပ်ခွဲ NUG ရဲ့လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စင်ကြူတပ်ရင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာပါ။ဒီနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တိုက်ပွဲ၄ကြိမ်ဖြစ်ခဲ့တယ်ဆိုပြီး KNU ရဲ့နိုင်ငံတကာဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်။
ဒီနိုင်ငံရဲ့လက်နက်ကြီးတန်တွေတိုက်တိုက်ကြတာဟိုမိုးလေးနဲ့အစီပဲဆယ်ကနေရတာတော့ရှိမှထင်ပါလေကြည့်ရတော့တိုက်ပွဲဖြစ်ကြတာကကျွန်တော်ကြည့်ရတာကအိုင်လီဆော့တဝိုင်းမှာပဲနေရာလေးနေရာဖြစ်တယ
်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ထဲမှာဒီကနေ့ကြီးကြီးမားမားတိုက်ပွဲမရှိဘူးဆိုပြီးပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့ကရင်ပြည်နယ်မှာတော့ဒီလိုတိတာတော့ကြီးမားမရှိရတော့မရှိပါဘူးဗျချောင်းချောင်းပြစ်ခတ်လာတာတော့တော့ရှိနေပါလားဒီလိုဒီတိုက်ပွဲကြီးကြီးမားမားတော့မရှိနိုင်ဘူးဒီကနေ့ဒီခါတန်းလူတွေဒီရင်လိုက်လံကြောကြလုံလုံလေးရဆောင်ရွက်တာလူတွေတော့ရှိနေပါတယ
်ဒီကနေ့မှာပဲလေးတီကော်ဘန်ပါစစ်ကောင်စီဘက်ကလေးချောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ပူစောမွန်ကပြောပါတယ
်တနာကြီးကျော်လောက်ချိန်ကနေပြန်လာရေးရိုးကင်းချောင်းပြန်လာမဟုတ်ပြစ်ခတ်ပြန်လာတာလေ
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စဉ်နဲ့ကြီးညာချက်ထုတ်ပြန်လာမှာစစ်တပ်ကတိုက်ရင်အလွန်အကျွံသုံးတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။ကယမူနယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်လာ။ကယမူတပ်ဖွဲ့ဝင်တွေကိုအင်အားသုံးပြားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက်ကယမူအနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာရတယ်ဆိုပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေးကေကော်ဘက်ကိုစစ်တပ်ကလေးချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လဲကုလသမဂ္ဂကလေးချောင်းပြန်တမ်းမှုကင်းမဲ့ဆုံးအဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဒီလိုတောင်းဆိုထားဒီမှာပဲလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုမြောက်ရီခရိုင်ထဲမှာတည်းမဟုတ်ပဲကောက်ကွက်မြို့နယ်ထဲမှာလည်းလှုပ်လာတယ်ဆိုပြီး KNU ပြောရေးဆိုခွင့်ရှိသူဘလို့စောတော်နီးကပြောပါတယ်
။လေးချောင်းကြီးလည်းဆုံးဖြစ်တယ်မှာခုခေတ်တခုတပ်ပါလားနော်ခုခေတ်ကတော့မင်းကတပ်ွယ်ဖြစ်တယ်လေတပ်ွယ်ဖြစ်တော့အဲ့ဒါနေကမကြတော့သူရင်းတယ်လား
စစ်ကောင်စီဘက်ကလက်လက်ကြီးတွေကမကဝေရင်ကနေပါအင်အားသုံးတိုက်ခိုက်နေတာကြောင့်ကရင်ပြည်သူတွေတောင်းကနန်းလောက်ထပ်ပြေးနေရတယ်လို့လဲဖလိုစောတော်မီကပြောပါတယ
်သူတို့ကပြည်ကြောင်တိုက်ခိုက်မှုကတော့တောက်လျှောက်ပဲလုပ်လာတယ်သူတို့ကလည်းမြေပြင်ကိုမှာတော့ရှေ့တန်းမှာရှိခဲ့တတ်တယ်အနေနဲ့အော်ဒီလိုဖြစ်နေတဲ့ supplement လို့သူတို့ချင်းကလည်းတက်တရားကြောင့်မြောက်တာတွေပေါ့နော်မြောက်တာတို့လည်းနေကြီးတက်ပဲတို့อ่ะအဲ့ဒါကြောင့်သူကပုံမတော်တယ်တော့သူတို့ချင်းကျွန်တော်တို့ယူလာပြီးပုံမှာတော့တောက်လျှောက်ကြနေတဲ့ခါကျတော့အခုလည်းရုပ်ကပြည်နယ်နောက်ပတ်တွဲနေတဲ့ဥစ္စာအဲ့လိုပတ်ပြတာလည်းရှိလို့ကျွန်တော်တို့တော့တော်တော်များများပြည်ပနေရတဲ့နေထိုင်များရှိတာတောင်းကမ်းတော့ရှိပါ
ပြည်ပြည်နယ်အတွင်းမှာနှစ်ပတ်နီးပါးကြာတိုက်ပွဲတွေကြောင့်နေရာဆုံးခွာပြီးထွက်ပြေးလာသူများလာပြီးထိုင်းဘက်မှာတော့လူဦးရေ 8,000 ကျော်လောက်ရှိနေပါတယ်။လက်ရှိမှာမြန်မာပြည်တွင်းမှာကျန်နေတဲ့စစ်ဘေးရှောင်တွေကတော့ကျန်းမာရေးထိခိုက်တာတွေ1ပြက် 1 ရှော့ရောဂါတွေဖြစ်နေကြပြီးတောက်တုံးရေအဓိကလိုအပ်နေတယ်ဆိုပြီးဒုက္ခတွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။